အာရှဒေသခံနိုင်ငံချုပ်မှာနှင်းတွေရေခဲမိုးတွေနဲ့ရေခဲတမျှအီလာတွေလေတိုက်ခတ်နေတာကြောင့်အေးအေးလွန်ကဲလာပြီးထိုင်ဝမ်မြို့တော်ထိုင်ပင်နဲ့ဘေးပတ်ဝန်းကျင်ဒေသတွေမှာလူ60တဲ့မနေတည်ဆုံခဲ့ပါတယ်။အပူချိန်က4ဒီဂရီဆယ်စီယပ်အထိကျဆင်းသွားတာကြောင့်တည်ဆုံသူတွေထဲမှာအသက်အရွယ်ကြီးသူအများပြားပါဝင်ပြီးနှလုံးရောဂါကိုယ်အပူချိန်အလွန်မင်းကျဆင်းတာတွေအပါအဝင်တခြားအကြောင်းအရာတွေကြောင့်တည်ဆုံကုန်တာပါ။ဂျပန်နိုင်ငံမှာတော့တနင်္ဂနွေနေ့ကလူ9ဦးသေဆုံးပြီး100လောက်တန်ရာရခဲ့ပါတယ်။1983ခုနှစ်ကစလို့အကြီးအကျယ်နှင်းကြမယ်ဆိုပြီးတော့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်။အခုလိုရာသီဥတုဆွေးနွေးနေတာကြောင့်ရထားတွေလေခီးစဉ်တွေလည်းကျင်းနာထားပါတယ်။ဟောင်ကောင်မှာရေခဲမိုးရွာသွန်းလာကြောင်းလမ်းတွေပေါ်ရေခဲတွေပေါ်လန်သွားပြီးတဲ့နောက်ရာကနေတော်များများကိုကယ်တင်ခဲ့ပါတယ်။ဒါအပြင်မူလာကန်ကျောင်းတွေနဲ့မူကြိုးကျောင်းတွေဒီကနေ့ပိတ်ထားပြီးဒါဟာနှစ်ပေါင်း60အတွင်းအေးဆုံးဖြစ်ပါတယ်။တရုတ်နိုင်ငံရာသီဥတုတိုင်းတာရေးဌာနရဲ့အဆိုအရတောက်ကြနေကစလို့တနင်္ဂနွေနေ့အထိအပူချိန်ကျဆင်းမှုဟာတမိုင်းမှာအဆွေရဆုံးဖြစ်တယ်လို့ဆိုရတယ်။တောင်ပိုင်းမြို့ဂွမ်ဇောမှာနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်အဖြစ်ရေခဲမိုးရွာသွန်းတယ်လို့ဒေတာရာသီဥတုတိုင်းတိုင်းဌာနကတနင်္ဂနွေနေ့မှာကြေညာပါရတယ်။တောင်ကိုရီးယားနိုင်ငံမှာလည်းနှစ်ပေါင်း30အတွင်းအဆွေရဆုံးနှင်းကျတာကြောင့်ဒီလေရင်ခီးစဉ်တွေကျဆိုင်ထားပြီးလူပေါင်း9000လောက်တောင်တင်နေခဲ့ပါတယ်။ဒီကနေ့မှာတော့အပန်းဖြေကျွန်းကြည်ကျူးကနေ3ရက်အတွင်းပထမဆုံးအကြိမ်ဖြစ်လေရင်ပြန်လည်ပြေးဆွဲပါတယ်။အဲ့ကျွန်းမှာအပူချိန်အနှုတ် 6.1 ဒီဂရီဆယ်စီယပ်အထိကျဆင်းသွားခဲ့တာပါ။ဘန်ကောက်မြို့တော်မှာဆိုရင်လည်းတနင်္ဂနွေနေ့နောက်ပိုင်းက 16 ဒီဂရီဆယ်စီယပ်အထိကျဆင်းသွားခဲ့ပါတယ်။အစင်လာမဟုတ်ပဲအခုလိုအပူချိန်ကျဆင်းတာကြောင့်ဘီယက်နမ်နိုင်ငံမှာလည်းလေသမားတွေဟာစိုက်ခင်းနေတဲ့တိရစ္ဆာန်တွေတည်ဆုံးမှုမရှိအောင်ဆောင်ရွက်နေကြပါတယ်။နှစ်ပေါင်း40အတွင်းအေးအေးဆုံးဆောက်ရသည်ကိုကြုံတွေ့ရတာဖြစ်ပြီးတရုတ်နိုင်ငံနဲ့ထိစပ်နေတဲ့ဒေသတွေမှာတော့4ဒီဂရီဆယ်စီယပ်အထိကျဆင်းသွားပါတယ်ခင်ဗျာ။